ကဲနောက်ခေါင်းစဉ်သွားမယ်သင်္ခါရတို့ဟူသည်ကားလာပြီသင်္ခါရတို့ဟူသည်ကားဆိုတဲ့နေရာမှာသင်္ခါရကိုလည်းအယောင်ချေလိုက်သင်္ခါရတို့ဟူသည်ကားသင်္ခါရစာအယောင်ချေအဲ့တော့သင်္ခါရကိုကြည့်မယ်ဆိုရင်လက်သေးခွင့်လေးဖွင့်လိုက်မယ်အကျဉ်းအပြင်ပုံညာပြီးသင်္ခါရစသောသုံးပါးတို့နှင့်ကာယသင်္ခါရစသောသုံးပါးတို့ဟူ၍သင်္ခါရ6ပါးတို့ပင်ဒီဆိုပြီးတော့မြင်းဆောင်ဖြတ်လိုက်သင်္ခါရကိုကောက်ယူမယ်ဆိုရင်နဲ့အကျဉ်းအားဖြင့်ကောက်မယ်ဆိုအကျဉ်းလေးကိုအယောင်ရှည်ရင်အကျဉ်းအားဖြင့်ဘယ်နှထာနှလဲ6ပါးဒါဟိုနောက်ဆုံးမှာ6ပါးလည်းအယောင်ရှည်လိုက်အကျဉ်းအားဖြင့်ကောက်ရင်ဘယ်လောက်လဲ6ပါးပြီးပြီနော်လက်သေးဝင်းပိတ်လိုက်ပြီးရင်အကျဲဟုတ်ပြီနော်အကျဲအားဖြင့်မူကားဆိုတဲ့ညမှာအကျဲလေးအယောင်ရှည်အကျဲအားဖြင့်မူကားဆိုပြီးတော့ကြည့်ရင်ပုံညာပြီးသင်္ခါရစသောသုံးပါးတို့တွင်ဆိုပြီးတွေ့တယ်လားအဲ့ဒါပြီးရင်ဟိုးအဲ့ဒီရဲ့အောက်မင်းထဲမှာဆက်ပြီးတော့ကြည့်မယ်ဆိုရင်ဟုတ်လားအောက်မှာကြည့်ဤသို့အားဖြင့်သင်္ခါရတို့သည်အကျဉ်းသုံးပါးမှာဒါနသီလဘာဝနာနှင့်ပါဏာတိပါဒစသည်တို့၏အစွမ်းအားဖြင့်ဆိုပြီးတော့တွေ့လား29ပါးသောစေတနာတို့ဖြစ်လာ၏ဆိုတဲ့အတွက်ကြောင့်29ပါးသောစေတနာလေးအကြောင်းချေလားဖြစ်လာသည်ဆိုပြီးတော့လက်သေးခွင့်ပိတ်လိုက်ဒါဆိုရင်အကျဉ်းအပြင်ယူရင်တော့ဘယ်နှမျိုးပဲယူလိုက်လဲ6မျိုးအကျဲကောက်ပြီဆိုရင်တယုံနဲ့ကောက်တယ်လို့သိရတော့မယ်ဟုတ်ပြီနော်ကဲတော့ပူဇော်လိုက်ကြစို့သင်္ခါရတို့ဟူသည်ကားအကျဉ်းအပြင်အဲ့တော့စတော်လေးကိုနည်းနည်းဖော်ကြည့်အောင်ပုံညာပြီးသင်္ခါရစတဲ့၃ပါးမှာပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးဒါကျွန်တော်တို့သိပြီးသားနောက်ဒီဘက်တကူးမယ်ကာယသင်္ခါရစတော့၃ပါးဆိုတော့ကာယသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရဟုတ်ပြီနော်မနောသင်္ခါရလို့မပြောပေးတဲ့ဒီမှာစိတ်တသင်္ခါရဟုတ်ပြီနော်ဒါလေးသိစိတ်ရှင်းနာပါပဲဒီလိုလိုက်နိုင်လားရှင်ကဲအဲ့ဒါဆိုလို့ရှိရင်အကျဲအားဖြင့်ကောက်ကြစို့အကျဲအားဖြင့်မူကားပုံညာပြီးသင်္ခါရစသောသုံးပါးတို့တွင်အဲ့ဒီမှာပုံညာပြီးသင်္ခါရစွာလေးကိုလိုင်းစားလိုက်ပြီးဟူသည်ဆိုပြီးများလေးထိုးလိုက်တော့ဖတ်မယ်ပုံညာပြီးသင်္ခါရဆိုတာတရားကိုကောက်လို့ရှိရင်ဓမ္မမိတ်ဆွေများကာမကုသိုလ်ရူပကုသိုလ်စေတနာ73ပါးကိုကောက်မှာမဟုတ်ဘူးလားကာမကုသိုလ်ဆိုတော့သူကဘာတွေလုပ်မလဲကြည့်လိုက်တော့ဒါနသီလစသည်တို့ဤအစွမ်းအားဖြင့်ဖြစ်တော့ဗါတယ်လေလိုင်းကြလိုက်ပေါ့ကာမဝဆရာကုသိုလ်စေတနာ7ပါဒါနသီလစသည်တို့ဆိုစသည်တို့ဖော်ရင်အကျေဖော်ရင်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်အပ္ပစာယနာဝေယဝိစ္စပတ္တိဒါနပတ္တနုမောဒနာဆိုပြီးတော့အကျေပြောရင်ပုံညာကရိယာဝတ္ထု10ပါအကျဉ်းပြောရင်ဒါသီပါဒါနရယ်သီလရယ်ဘာဝနာကျမဒါနသီလဘာဝနာလို့ရိုးရိုးပြောရင်သုံးခုလည်းမြင်နေမှာဆိုလို့ဒါနရဲမှာပရိဒါနပတ္တနုမောဒနာပါအောင်မယ်သီလရဲမှာအပ္ပစာယနာဝေယဝိစ္စပါအောင်မယ်ဘာဝနာရဲမှာဓမ္မတဝနာဓမ္မဒေသနာပါအောင်လားမပါအောင်လားအားလုံးထဲမှာဒိဋ္ဌိစုကံမပါအောင်မယ်ဟုတ်တယ်လားဒါကြောင့်ဒါနသီလစသည်ဆိုတဲ့အပေါ်မှာပုံည30ရေးထားပုံည30ပြီးရင်ကောမလေးခံဒါသီဘာဒက်ရှ်လေးတွေနဲ့ခံသွားဒါသီဘာဒါပေမဲ့အဲ့ဒီမှာပါတဲ့ဘာသီဘာဘာဝနာလဲဆိုရင်တမထရောဝိပဿနာရောမပါဘူးလားဘလို့တမထလဲဇန်အဆင့်ကိုမရောက်သေးတဲ့တမထဟုတ်လားဘလို့ဝိပဿနာလဲမက်ဖို့နာအနီနာရောက်နေတဲ့ပရိကဥပ္ပစာအနုလုံဆိုတဲ့နေရာနာတိရောက်နေတဲ့အနုလောမဉာဏ်အထိဒီဝိပဿနာဉာဏ်ဒီမဟာကုသိုလ်ဉာဏ်တန်နေမဟုတ်ဘူးလားဒါဆိုရင်ကာမကုသိုလ်စေတနာ7ပါးဆိုတာဒါသီပါဆိုတာအဲ့လိုမြင်နေရမှာနားလည်ပြီနော်ကျဲဦးမယ်ဘာဝနာဤအစွမ်းအားဖြင့်ဒါလင်းဖြစ်တော့ဒါလည်းလည်းသိထားရမယ်ဘာတဲ့လဲရူပဝစရကုသိုလ်စေတနာ5ပါးလိုင်းတာထားရူပဝစရကုသိုလ်စေတနာ5ပါးရဲ့အောက်မှာဇံမဟုတ်ဘူးလားအဲ့ဒီဇံဆိုတာဒီကုသိုလ်တွေထဲလိုက်ရင်ဘာဝနာကုသိုလ်မဟုတ်ဘူးလားဘာဘာဝနာလေအပ္ပနာဘာဝနာဒါဆိုရင်ဘာဝနာရဲ့အစွမ်းရဲ့အောက်မှာဘာလေးရေးမယ်အပ္ပနာ မမစိုအသေးစိတ်သင်ပေးပါတယ်နော်အဲ့ဒါလေးရအောင်ယူပါနော်ကဲဒါဆိုရင်နားလည်ပြီလားပုံညာပြီသင်္ခါရအရာကောက်ယူပေးပါလို့ပြောရင်သင်္ခါရဘယ်နှပါးနှစ်ပါးသင်္ခါရဘယ်နှပါးအဲသင်္ခါရပုံညာပြီသင်္ခါရအရာကောက်ယူပေးပါဆိုရင်စေတနာဘယ်နှပါး73မှာအမျိုးအစားပြောရင်နှစ်မျိုးမဟုတ်လားကာမဝဆရာကုသိုလ်နဲ့ရူပဝဆရာကုသိုလ်အဲ့ဒါတရားကိုတရားပြောပါဆိုရင်ကာမဝဆရာကုသိုလ်ရဲ့တရားကိုပြောရင်ဒါနသီလစသည်တို့ရဲ့၁၀ပါးသောခလ၃ပါးသောတရားတရားကိုပြောကာမဝဆရာကုသိုလ်သဘောပေါက်လားတရားနဲ့တရားကိုမြင်ရမယ်နော်တရားဆိုတာအလုံးလုံးနေတာအခုဓမ္မမိတ်ဆွေတို့ဓမ္မကိုမြင်မယ်ဆိုရင်ဓမ္မရဲ့တဏ္ဍာမှာအခုဘာတရားရှိလဲလို့ပြောရင်ကြီးညက်တရားမတွေ့ဘူးလားအရင်ဆုံးတွေ့လိုက်တာအဘိဓမ္မာလိုနဲ့ကြည့်လိုက်တော့ပရမတ်တရားတွေ့မှာပေါ့ရုပ်နဲ့နာအဲ့တော့ရဲ့တရားကိုပြောပါဆိုဘယ်ရုပ်လဲအခုဆံမဒီလိုလက်ညိုးလက်ထောင်ထိုင်နေတယ်ပြုတ်နေတယ်ဆိုဘာရုပ်လဲရူပယုံရုပ်လဲပြောလို့ရတယ်စိတ်တစရုပ်ကောမဟုတ်ဘူးလားအဓိကဘာစိတ်ဖြစ်နေလဲမဟာကုသိုလ်စိတ်စိတ်တစိတ်အဲ့ဒါတရားကိုမဟာကုသိုလ်စိတ်စိတ်တစိတ်တွေစိတ်တစရုပ်တွေ ਨੇ ကျမတို့ထိုင်နေကြတယ်ပြောနေကြတယ်ဟုတ်မဟုတ်အဲ့ဒါတရားကိုဟုတ်ပြီနော်တရားမလို့မြင်နေတာတရားလားမတရားလားတရားပဲဘာနဲ့မတရားလဲတရားမလို့ပြေးနေတာလဲတရားပဲဘာတရားလဲပြင်းညက်ဩဟုတ်လားမဟုတ်ဘူးလားဩမတရားတဲ့ဦးမေတော်သမမိတ်စီတို့လို့မြင်နေတာရောတရားရဲ့ဘာကြောင့်ရှိတဲ့ရင်ဘယ်ဟာမဆိုတရားသဘောကြီးပဲမဟုတ်ဘူးလားရှိလိကွယ်သမမိတ်စီတို့ပြောမှပဲသဘောပေါက်ပြီနော်အဲ့တော့ဘယ်ဟာမဆိုတရားကြီးပဲဟုတ်လားမဟုတ်ဘူးလားကောင်းတာတွေရောမကောင်းတာတွေရောတရားကြီးပဲမဟုတ်ဘူးလားဟုတ်လားယင်ปรมัตติยอปัญญัตติยอแลเตียาเว่หมอบุหล่ะกุตุเนอกุตุวะแลเตียาเว่หมอบุหล่ะกุตุมาเตียาอกุตุวะมะเตียาหมอบุเตียาจีเว่อ๋อโอเคฮอบีอปัญญาวิติงคาระโกเตียาပြောပြပါทานาติปาฏะสาติโรရဲ့อสวนษาเตียาအဲ့ဒါဘာလဲอสวนရဲ့အပေါ်မှာဘာရင်းလဲဒုစရိုက်ဆယ်ပါဘောအဲ့ဒါเตียาหมอบุหล่ะเตียาကိုအာကုသိုလ်စေတနာ72ပါးတော်တော်လေးဟုတ်လာပြီနော်စာဖတ်တတ်လာပြီကဲအာနင်္ဇာဘိသင်္ခါရအရာကောက်ယူရမည်တရားနှင့်တရားကိုပြောပြပါဘာဝနာဤအစွမ်းအားဖြင့်သာဖြစ်သောဉာဏ်ကျဲတဲ့သူဆိုတော့ထည့်ပြောလိုက်ဘာဘာဝနာအစွမ်းလဲအဲပရိကမ္မမဟုတ်ဥပ္ပစာမဟုတ်ဘာလဲအပ္ပနာဘာဝနာဤအစွမ်းဖြင့်ဖြစ်သောတရားကိုကောက်လိုက်အရူပဝဆရာကုသိုလ်စေတနာ၄ပါးတို့ဖြစ်ပါသည်ရပြီနော်ဆက်လိုက်မယ်ဤတို့အားဖြင့်သင်္ခါရတို့သည်အကျဉ်း၃ပါးမှအကျဉ်းအားဖြင့်၃ပါးမှအဲ့ဒီအကျဉ်း၃ပါးသည်ဘာတွေလဲပုံညာဒါပဲမရမရလားအကျဉ်း၃ပါးဆိုအကျဉ်းအားဖြင့်၃ပါးမှဆိုပြီးညာလေးထုတ်လိုက်ရင်အကျဉ်း၃ပါးရဲ့အပေါ်မှာဘာရေးရမှာလဲအကျဉ်း၃ပါးသည်ပုံညာပြီးအဘုံညာပြီးအာနိစာပြီးအဲ့လိုရေးရမှာဟုတ်လားတကယ်တော့6ပါးမရှိဘူးလား6ပါးလေးကအခုဘာကိုပြောမှလဲအကျဉ်း3ပါးဖြစ်တဲ့ပုံညာအဘုံညာအာနိစာဆိုတဲ့3ပါးကနေတရားတွေကိုယူလိုက်တော့ဒါနာသီလဘာဝနာပါဏာတိပါဒစသည်တို့ရဲ့အစွမ်းအားဖြင့်တရားကိုအခုပြောနေတာအကြောင်းခြေခဲ့တာပါလေတရေကိုဗါတဲ့လေ29ပါးသောစေတနာအဲ့ဒါဒီဓမ္မမိတ်ဆွေများအကျဉ်းအားဖြင့်3ပါးရဲ့အပေါ်မှာပုံညာပြီးအပုံညာပြီးအာနိစာပြီးတရား3ပါးအဲ့ဒါကိုနောက်တရားနေနဲ့ပြောရင်ပုံညာပြီးနဲ့ပုံညာပြီးဒီပုံညာပြီးနဲ့အာနိစာပြီးဒီဒါနသီလဘာဝနာဟုတ်လားယင်ဟုတ်တယ်နော်အပုံညာပြီးဒီပါဏာတိပါဒဒါလည်းတရားပဲမဟုတ်ဘူးလားတရားကိုကောက်လိုက်တော့ပုဒ္ဓါနသီလဘာဝနာဆိုတဲ့ပုံညာပြီးနဲ့အာနိစာပြီးကကုသိုလ်အုပ်စုကာမကုသိုလ်ရှိခဲ့ရူပကုသိုလ်9ရဲ့အရူပကုသိုလ်4ရဲ့ဆိုတော့လောကီကုသိုလ်19ဟုတ်သလားလဲမသိဒါဆိုရင်ဒါနသီလဘာဝနာဆိုတဲ့အပေါ်မှာဗာရေးရမယ်လောကီကုသိုလ်19ရင်လားလဲမသိပါပါဏာတိပါဒဆိုတဲ့အပေါ်မှာအာကုစေတနာစနစ်မဟုတ်ဘူးလားအဲ့တော့ပေါင်းထည့်လိုက်တော့29ပါးသောစေတနာတို့ဖြစ်လာသည်ဆိုတာဒါအကျယ်ချဲ့ပြပါတယ်သဘောပေါက်ပါလားရှင်အဲ့ဒါဆိုရင်အကျယ်အားဖြင့်မူကားဆိုတွေ့သလားပြီးပြီနော်အဲ့ဒီခေါင်းစဉ်ရဲ့ဘေးမှာပုံညာပြီးသင်္ခါရစသော၃ပါးတို့တွင်ဆိုတဲ့ခေါင်းစဉ်လေးရောတွေ့တယ်မလား အဲ့ဒီဘေးမှာရေးအောင်ပုံညာပြီးသင်္ခါရစတော့သုံးပါးတို့ရဲ့ဘေးမှာညာလေးထုတ်လိုက်ပြီးတော့တရားနဲ့တရားကိုကြောက်ယူဖို့လို့ရေးထားလိုက်ပါတရားနဲ့တရားကိုကြောက်ယူဖို့ရပြီလားဒါမေကွန်းကွက်ဖြစ်ပါလေဒါဆိုရင်သင်္ခါရ6မျိုးတည်းက3မျိုးပဲယူသေးတာနော်ဒါသင်္ခါရဘယ်နှမျိုးပါပြီလဲ3မျိုးဘာသင်္ခါရပဲပါသွားလဲပုံညာပြီးရဲ့အပုံညာပြီးရဲ့အာနိစ္စကျွန်တော်မေကွန်းမေးပြရစီဟလာအချင်းအားဖြင့်သင်္ခါရတို့သည်ပုံညာပြီးသင်္ခါရစတဲ့3မားရဲ့ကာယသင်္ခါရစတဲ့3မားဆိုပြီး6မျိုးရှိတယ်အဲ့ဒီအထဲကမှပုံညာပြီးသင်္ခါရစတော့3မားတို့ကိုအကျေအားဖြင့်ကြောက်ယူဖို့ပြောတော့တယ်ကောက်ယူတဲ့နေရာမှာလေပုံညာပြီးသင်္ခါရစတဲ့၃ပါးထဲမှာမှပုံညာပြီးသင်္ခါရကိုအကျေကောက်တော့မယ်တရားအားဖြင့်၎င်းတရားကိုအားဖြင့်၎င်းအကျေကောက်ပြပါမေးခွန်းမလားပြီးပုံညာပြီးသင်္ခါရကိုတရားအားဖြင့်၎င်းတရားကိုအားဖြင့်၎င်းအကျေကောက်ပြပါကောက်ပါဦးပုံညာပြီးသင်္ခါရဟူသည်အဲ့ဒါကဓမ္မမင်းကြီးတို့စာအုပ်တိုင်းဖတ်ပြတာမိကုန်းနဲ့မကြိုက်ဘူးဟုတ်လားမိကုန်းအရာပုံညာပြီးသင်္ခါရကိုတရားဖြင့်၎င်းတရားကိုအားဖြင့်၎င်းကောက်ပါဆိုနှစ်ချောင်းဖြေရလိမ့်မယ်။ဒါဘယ်လိုဖြေရမလဲ?ဒါနသီလစသီတို့၏အစွမ်းတရားသည်တရားဒါနသီလဘာဝနာတရားတို့ရဲ့အစွမ်းဖြင့်ဖြစ်တဲ့တရားကိုကကာမဝေဆရာကောလန်လေးတစ်ခုခွဲရေးလိုက်ပြီးပြီပေါ့တရားဆိုရင်ဒါနသီလစသောအစွမ်းအားဖြင့်တရားကိုကာမဝေဆရာကုသိုလ်စေတနာ10ပါးနောက်တစ်ခုဘာဝနာရဲ့အစွမ်းစွာတရားဘာဘာဝနာလို့ရေးမလဲအပ္ပနာဘာဝနာရဲ့အစွမ်းအားဖြင့်စွာတရားတရားကိုရူပဝေဆရာကုသိုလ်စေတနာအဲ့ဒီလိုလေးပြန်လုပ်ကြည့်လေ့ကျင့်ထားနော်ဒါကြောင့်ဓမ္မမိတ်ဆွေတို့မှာဒါနသီလဘာဝနာတို့အစွမ်းအားဖြင့်ဖြစ်တော်ဆိုမြင်ဆောင်ဖြတ်လိုက်အဲ့ဒီပုံမှာဘာရေးမလဲတရားတရားဆိုတဲ့နေရာမှာခုနကကျွန်တော်တို့ဖြည့်ထားပြီးပြီဘာလေးလဲပုံညာကရိယာဝတ္ထု10ပါးဒါမှမဟုတ်ရင်ဇာတိပါဟုတ်ပြီနော်အဲ့ဒီမှာပါတဲ့ဘာကအဲ့ဒီမှာပါတဲ့ဘာကဥပ္ပစာရဘာဝနာ level ပဲရှိမယ်ဟုတ်လားဗာလဲသမထနဲ့ဝိပဿနာဒီဥပ္ပစာရဘာဝနာ level ပဲဟုတ်ကဲ့လားဒါမြင်ရမယ်နောက်တစ်ခါကာမဝိဇ္ဇာကုသိုလ်စေတနာရဲ့အပေါ်မှာဗာရေးမယ်တရေကိုနောက်တစ်ခါဘာဝနာရဲ့ဘာဝနာဤအစွမ်းမြင့်တာဖြစ်တော်ဆိုတဲ့အပေါ်မှာကတရားတရေကိုအနေနဲ့ပြောရင်ရူပဝဆရာကုသိုလ်အဲ့ဒါစာဖတ်နည်းပါဓမ္မမေးရှင်များဟုတ်ပြီနော်ကဲအောက်တစ်ခုကျွန်မမေးခွန်းမေးဦးမယ်အပုံညာပြီးသင်္ခါရကိုတရားအပြည့်၎င်းတရားကိုအပြည့်၎င်းအကျေကောက်ပြပေးခဲ့ပါအဲပါဏာတိပါဒစသည်တို့ဤအစွမ်းအားဖြင့်ဒီတရားအဲ့တော့ပါဏာတိပါဒစသည်တို့ဤအစွမ်းဖြင့်ဖြစ်တော်ဆိုစာလို့ဖြောလိုက်ဖြေလိုက်တာပါဏာတိပါဒစသည်တို့စသည်ဖြစ်တော်ဒုစရိုက်ဆယ်ပါဒီဘက်ကတရားကိုကအာကုသိုလ်စေတနာစံနဲ့အာနိစာပြီးသင်္ခါရရတရားနဲ့တရားကိုကောက်ပြပေးခဲ့ပါအပ္ပနာဤဘာဝနာအစွမ်းသည်တရားအရူပကုသိုလ်စေတနာ၄ပါးသည်တရားကိုနားလည်ပြီနော်ဤသို့အားဖြင့်သင်္ခါရတို့သည်ပုံညာပြီးအပုံညာပြီးအာနိစာပြီးဟူသောအကျဉ်း၃ပါးမှဒါနသီလဘာဝနာနှင့်ပါဏာတိပါဒဟူသောတရားတို့၏အစွမ်းဖြင့်29ပါးသောစေတနာတို့ဖြစ်လာပါသည်ပြီးသွားပြီဟုတ်ပြီနော်